Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်မေလ14ရက်တနင်္လာနေ့ညပဲ VOA အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမမြတ်သိန်းအောင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုတယ်လီဗစ်ကနေဂျေရုဆလင်မြို့ကိုပြောင်းလိုက်ပါပြီ။ဤတဲ့ရုပ်ောက်ပွဲမှာအမေရိကန်ကိုဆန့်ကျင်သူရှီယာဘာဒါရီခေါင်းဆောင်အသာစီးရနေပါတယ်။အင်ဒိုနီးရှားနိုင်ငံမှာတော့ဒီကနေ့မိသားစုတစ်ခုကထပ်မံပြီးတော့အသေးခံဘုံခွဲတက်ခတ်ခဲ့တဲ့အတွက်ဆယ်ဦးဒဏ်ရာရသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမတ်သိငိထိုင်နဲ့တူတင်ပြပေးသွားမှာခင်
။ဟုတ်ကဲ့ပါရှင်။အခုညနားဆင်ကြရမယ့်သတင်းလွှာရည်ထဲမှာတော့ NVC ကပ်ပြားကင်ဆောင်ခွင့်ရထားသူတွေဟာပြည်နယ်တွင်းလွတ်လပ်စွာခရီးသွားလာခွင့်ရပြီမဲ့လို့အခြားဒေသတွေသွားမယ်ဆိုရင်တော့ခွင့်ပြုချက်ယူရမယ်လို့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကလွှတ်တော်မှာရှင်းလင်းခဲ့ပါတယ်
။ NVC ကင်ဆောင်သူတွေဒီမှာနိုင်ငံတွင်းရှိမြေသည့်အရက်ဒေသမကိုမဆိုသွားလာလိုပါကတက်တာကြီးပြည်နယ်အစိုးရအဖွဲ့မှထုတ်ပြန်ထားသောဒေသန္တရအမိန့်ညွှန်ကြားချက်များနဲ့အညီ
သတင်းပြေဆုံးကုန်နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူစစ်ပွဲတွေရပ်တန့်ဖို့တောင်းဆိုဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြည့်ရှင်းတာနဲ့ပတ်သက်ပြီးပြည်ထောင်စုဘက်ကဥပဒေနဲ့အညီမဖြည့်ရှင်းခဲ့ဘူးလို့ဥပဒေပညာရှင်တွေကထောက်ပြလိုက်ကြတဲ့သတင်းထိုင်းနိုင်ငံချင်းရိုင်မှာမူရီစေဝါနဲ့ဘိန်းမြူတွေဖမ်းမိတဲ့အကြောင်းသတင်းပေးပို့ချက်တွေနဲ့အတူသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ဒီလိုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေမထုတ်လွှင့်ခင်အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်သိန်းညီထိုက်တို့ကကြီးညာပေးကြပါအောင်ရှင
်အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုတယ်လီဗစ်ကနေဂျေရုဆလင်မြို့ကိုရွှေ့ပြောင်းလိုက်တဲ့အပေါ်ဂါဇာဒေသမှာထောင်ထဲချီတဲ့ပါလက်စတိုင်းပြည်သူတွေကန့်ကွက်ဆန္ဒပြကြတာကိုအစ္စရေးကအကြမ်းဖက်နေနေမှုကြောင့်လူ38ဦးသေဆုံးနေသွားတဲ့ကြားကပဲအမေရိကန်ပြည်ထောင်စုကတန်ယုံကိုဒီကနေ့ပဲတရားဝင်ရွှေ့ပြောင်းလိုက်ပါပြီ။အကြမ်းဖက်ဆန္ဒပြမှုတွေဖြစ်နေတဲ့နေရာနဲ့ကီလိုမီတာ100လောက်ဝေးတဲ့နေရာမှာတော့အမေရိကန်နဲ့အစ္စရေးအရာရှိတွေတန်ယုံဖွင့်ပွဲကျင်းပခဲ့ကြပါတယ်။နိုင်ငံတကာကကန့်ကွက်နေတဲ့ကြားကပဲသမ္မတဒေါ်နယ်ထရမ့်ဟာနှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့အမေရိကန်တန်ယုံကိုရွှေ့ပြောင်းဖို့မနစ်ဒီဇင်ဘာလမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ကမ္ဘာနိုင်ငံအများစုကတန်ယုံနေဟာလဲတယ်လီဗစ်မြို့မှာပဲဆက်ရှိနေကြဆဲဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့တွေကဆန္ဒပြသူတွေအပေါ်ကြီးစံအစ်စ်တွေအသုံးပြုခဲ့တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေသလိုအစ္စရေးတို့ကလည်းနေဆက်ခြံစည်းရုံးမှာချင်းချောက်မှုတွေရှိလာတဲ့အတွက်သူတို့အနေနဲ့အလုံးကြုံရေးအရာလိုအပ်ချက်ဖြစ်တာကြောင့်အခုလိုတနအစ်စ်ကြီးစံအစ်စ်တွေနဲ့ပြစ်ခတ်ခြင်းဖြစ်ကြောင်းပြောဆိုပါတယ်။တတ်မှတ်ထားတဲ့ခြံစည်းရိုးရဲ့ပါလက်စတိုင်းဘက်အချမ်းမှာဆန္ဒပြနေကြသူတွေကိုအစ္စရေးဘက်အချမ်းကနေကြီးစံအစ်စ်တွေနဲ့ပြစ်ခတ်တာအပါအဝင်မျက်ရည်ကိုပုံတွေကိုပါအသုံးပြုခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေဟာအဲ့လိုပြစ်ခတ်မှုတွေကိုဂရုမစိုက်ဘဲဆက်လက်လူစုပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကလည်းအစ္စရေးဘက်ကိုဂဲတွေရရလက်နက်တွေနဲ့ပြစ်ပောက်ခဲ့ကြသလိုတန်ယုံဖွင့်ပွဲမစခင်ကလည်းကာတာယာတွေကိုမိရှို့ခဲ့ကြပါတယ်။
အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းတွေကြောင့်ထိနိုင်ခဲ့ရတဲ့တရုတ်နည်းပညာလုပ်ငန်းကြီးစီးပွားရေးလောကတဲ့အမြန်ဆုံးပြန်လည်ဝင်ရောက်လာနိုင်ရေးနီးလန်းရှာနေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံတွင်လုပ်ငန်းအများအပြားဆုံးရှုံးခဲ့ကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာမနေ့တနင်္ဂနွေနေ့ကရှင်းသားခဲ့တာပါ။ ZTE ကုမ္ပဏီကသူ့ရဲ့လုပ်ငန်းအများအပြားကိုရပ်ဆိုင်ကြောင်းကြေညာခဲ့ပြီးရပ်ပိုင်းကြမှာသမ္မတကအခုလိုရှင်းသားတာဖြစ်ပါတယ်။ZTE လုပ်ငန်းကြီးထံအမေရိကန်တို့ဆက်ပစ္စည်းအစိတ်အပိုင်းတွေတင်ပို့မှုကိုအမေရိကန်ဘက်ကရှော့ချလိုက်တာပါ ZTE ကုမ္ပဏီအနေနဲ့ wireless station တွေအင်တာနက်ဆက်သွယ်ရေးကွန်ရက်တွေ smartphone တွေထုတ်လုပ်ဖို့အတွက်လိုအပ်တဲ့ဆက်ပစ္စည်းအစိတ်အပိုင်းတွေရဲ့25ရာခိုင်နှုန်းကျော်ကိုအမေရိကန်ဘက်ကတင်ပို့မှုရှော့ချလိုက်တာပါ ZTE ကသူ့ထုတ်ကုန်တွေမှာအမေရိကန်နည်းပညာကိုထည့်သွင်းအသုံးပြုပြီးဒီပစ္စည်းတွေကိုအမေရိကန်ကကုန်သွယ်ရေးကန့်သတ်ထားတဲ့အီရန်မြောက်ကိုရီးယားတို့လိုနိုင်ငံတွေကိုရောင်းချနေတာပေါ်ပေါက်လာပြီးနောက်မှာအမေရိကန်ဘက်က ZTE ကိုတင်ပို့မှုရှော့ချခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းက ZTE ကုမ္ပဏီကိုဒေါ်လာ 1.2 ဘီလီယံဒဏ်ခတ်ခဲ့ပါတယ်။ဒါပေမဲ့လည်း ZTE ဘက်ကတော့ဒဏ်ခတ်ပိတ်ဆို့မှုတွေကိုရှောင်ရှားဆောင်ရွက်ခဲ့မှုမှာပတ်သက်တယ်လို့ယုံကြည်ရတဲ့ဝန်ထမ်းတွေကိုပြစ်ဒဏ်ခတ်ခဲ့တယ်ဆိုပြီးမဟုတ်မမှန်လိညာခဲ့ပြီးစုကြည့်ပေးခဲ့တာလို့ပြီးခဲ့တဲ့လတုန်းကအမေရိကန်ကပြောဆိုထားပါတယ်။
ဇက်တီကုမ္ပဏီကိုရောင်းချပေးနေတဲ့ဆက်ပစ္စည်းအပိုင်းအစတွေကိုနှစ်ထောင်နှစ်ဆယ့်ငါခုနှစ်အထိအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကရှော့ချလိုက်တာကြောင့်ရှန်ဆန်းကဆက်ယုံကလုပ်ငန်းတွေကိုပိတ်သိမ်းရတဲ့အထိဖြစ်ခဲ့ရပါတယ်ရှင်ဒီရနေ့ကမှာကျင်းပတဲ့လွတ်တော်ရုပ်ောက်ပွဲရလဒ်တွေထွက်လာပြီးတဲ့အချိန်မှာအယ်ဆာရာဥဆောင်နဲ့ညွန်မောင်းအဖွဲ့ကအယ်ဆာရာ ထိတ်ကနေဥဆောင်နေကြောင်းအီရတ်ရုပ်ောက်ပွဲကော်မရှင်ကကြေညာခဲ့တာပါအယ်ဆာရာကိုယ်တိုင်ကတော့ရုပ်ောက်ပွဲမှာဝင်ရောက်ရှင်းပြခြင်းမရှိပါဘူးဒါပေမဲ့မြို့တော်ဘက်တပ်မှာအမှတ်နေရအများစုကိုအနိုင်ရထားတာကြောင့်ညမောင်းအဖွဲ့အတွင်းကပြောင်းလဲမှုတွေကိုအဆုံးဖြတ်ပေးနိုင်သူဖြစ်ပါတယ်တိုင်းပြည်အတွင်းအားကောင်းဒီကမှာခဏတိုင်းပြည်အတွင်းအားကောင်းတဲ့ရှေးရဆစ်သွေးကြောင့်အဖွဲ့တွေနဲ့မ Songjo, Haida El Abadi Adre, Chimare, Songsho Mule Pipare, Leshi Topon in a Yala de Dine, El Sarada, Juka Puema, and Ayala Mesuin, Megan Piron Zugo, Synthesite Wivan Pioso Negate, Tunine, Anaga Ida Gonzan Badu Pimle, Sudago, a Songpia Pina in a Diga Pogo Pilamaba, Amania Suzu Bong, Donga Sagonia Adre, Bida Yala de Garo, Nea Dwin Topia and Pina Limelu Mulinjan, Ida Yuka Commission up Yobare.
ပြင်သစ်နိုင်ငံရဲ့မြို့တော်ပါရီမှာအစွန်းရောက်ဝါဒီရဲ့လက်ချက်နဲ့လူတအူးသေဆုံးခဲ့ရပြီးနောက်မှာတော့စိုးရိမ်စရာမြို့တစ်ခုပြန်ဖြစ်လာပါတယ်။ရုရှားနိုင်ငံရုရှားနိုင်ငံချေချင်ဒေသဘွားပြင်သစ်နိုင်ငံသားကဒါနဲ့တိုက်ခိုက်တာကြောင့်တအူးသေဆုံးပြီးတော့၄ဦးထဏ်ရာရခဲ့တာပါ။သူကိုအကြမ်းဖက်ဝါဒီအဖြစ်စောင့်ကြည့်ထားခဲ့တယ်ဆိုပေမဲ့စနေနေ့ကတိုက်ခိုက်နိုင်ခဲ့တာဟ ူ 2600 ကျော်ရှိပြီးသူတို့အားလုံးကိုတော့စောင့်ကြည့်နေနိုင်တာမဟုတ်ပါဘူးပြီးခဲ့တဲ့မတ်လတုန်းကလည်းပြင်သစ်မှာအကြမ်းဖက်ဝါဒဆွဲတိုက်ခတ်မှုဖြစ်ခဲ့သေးတာပါပြင်သစ်နိုင်ငံအနောက်တောင်ပိုင်းမှာစစ်သွေးကြွားလို့ဆိုသူကတိုက်ခတ်မှုအတွင်ပြန်ပြီးဆွဲခံထားရတဲ့အမျိုးသမီးတဦးနဲ့ကိုးစားလဲပေးခဲ့တဲ့ရဲတပ်ဖွဲ့ဝင်တဦးကိုတပ်ပစ်ခဲ့ပါတယ်2013ခုနှစ်ကလေးကဆိုရင်တိုက်ခတ်မှုတွေအတွင်းသေဆုံးရသူက245ယောက်ရှိခဲ့ပါပြီ။စစ်သွေးကြွားတွေဆိုအထူးတန်တရာရှိထားသူ2600ကိုအချိန်ဖြင့်စောင့်ကြည့်ထားနိုင်ဖို့လူအင်အားမလုံလောက်ဘူးလို့ပြင်သစ်ထောက်လှမ်းရေးတာဝန်ရှိသူတွေကပြောပါတယ်။ဒီစောင့်ကြည့်စဉ်အပြင်အစွမ်းရဝါဒီတွေဖြစ်ပေမဲ့အကြမ်းဖက်မှုတွေလုပ်ဖို့ထိအခြေအနေတွေမတွေ့ရသေးသူတန်တရာဖြစ်ပွဲလူ9000ကိုလည်းစောင့်ကြည့်နိုင်ဖို့ကြိုးစားနေရတာပါ။ချင်းချောက်မှုတွေကိုကင်တွယ်နိုင်လောက်တဲ့လူအင်အားအရင်းမြစ်တွေပြည့်မီရေးအတွက်စူးစမ်းနေရတာပြင်သစ်တနိုင်ငံတဲတော့မဟုတ်ပါဘူးအထူးသဖြင့်အင်ဂျီချင်းဘယ်လ်ဂျီယံအပါဝင်တခြားဥရောပထောက်လှမ်းရေးအေဂျင်စီတွေလည်းအလားတူအခြေအနေတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ
်ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိไคลโดมิเตอร์19กิโลเฮิรตซ์1505ตัวญาไคลโดมิเตอร์25กิโลเฮิรตซ์1180ตัวญาไคลโดมิเตอร์32กิโลเฮิรตซ์6335เนี่ยปฐมนาฬิกาเว้มาไคลแลมิเตอร์190กิโลเฮิรตซ์1505ตัวก็นี่ทุ่งล้วนไปได้เช่น
สวยอเมริกันตางะตะดินนี่ก็เสร็จจริงๆไปได้แล้วครับอินโดนีเซียနိုင်ငံดุติยาอจีซงမြို့ဖြစ်တဲ့စူရာဘာယာမှာတနင်္လာနေ့ကဖြစ်သွားခဲ့တဲ့အသေးကံဘုံခွဲတိုက်ခိုက်မှုကိုမိသားစုတစ်ခုတည်းကလူ9ဦးကနေပြုလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်ခင်လေးမှာမော်တော်ဆိုင်ကယ်2စင်းချစ်ကလာတာကို CCTV မှာတနေ့မှာတွေ့ရတယ်လို့ဆိုပါတယ်။အသက်18နှစ်အရွယ်မင်းကလေးငယ်ဟာလည်းအသက်မသေးပဲကျန်ခဲ့တယ်လို့အာနာဘိုင်နီကပြောပါတယ်။ဒဏ်ရာသူတွေထဲမှာရဲတပ်ဖွဲ့ဝင်4ဦးနဲ့အရသား6ဦးတို့ပါဝင်ပါတယ်။ဒီတိုက်ခိုက်မှုကိုဘသူပြုလုပ်တယ်ဆိုတာကိုထုတ်ဖော်ပြောဆိုသူတော့မရှိသေးပါဘူး။တင်းမြူနေနေကဆူရာဘာယာမြို့မှာပဲစကြောတက်နဲ့ကလင်းငယ်တွေအပါဝင်မိသားစုတစ်ခုတည်းကပဲလူ6ဦးကဖះเจ้าတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးတဲ့နောက်တနေ့မှာအခုလိုအသေးခံတိုက်ခိုက်မှုတွေထပ်မံပြုလုပ်လာတာပါတင်းငွေနေတိုက်ခိုက်မှုကြောင့်အနည်းဆုံးလူ73ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အင်ဒိုနီးရှားနိုင်ငံကမြို့ကြီးတွေအားလုံးမှာလည်းလုံခြုံရေးသတိပြည့်ချက်တွေတိုးမြှင့်ထားပါတယ်တင်းငွေနေကတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic စစ်သွေးကြွအဖွဲ့ကပြောကြားလိုက်ပြီးအဲ့ဒီတိုက်ခိုက်မှုဟာရိုင်းစိုင်းနဲ့လောက်ရဖြစ်ကြောင်းအင်ဒိုနီးရှားသမ္မတကပြောပါတယ်အသေးခံတိုက်ခိုက်ခဲ့တဲ့မိသားစုဟာမကြသေးခင်ကပဲစီးရီးယားနိုင်ငံကပြန်လာတယ်လို့ဆိုပါတယ်
မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဆွေးနွေးညှိနှိုင်းဖို့တရုတ်နိုင်ငံဘေကျင်းမြို့တော်ကိုရောက်ရှိနေတဲ့အကြောင်းဂျပန်နဲ့တောင်ကိုရီးယားမီဒီယာတွေကဖော်ပြကြပါတယ်။ တရုတ်နိုင်ငံကိုရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေကျောက်ယူထိုင်နိုင်ငံတော်အကေဟာကိုတွားခဲ့ကြတာပါတရုတ်နိုင်ငံရဲ့အရှိန်မြောက်ပိုင်းစစ်ကမ်းမြို့ဒါလန်မှာတရုတ်သမ္မတရှီဂျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့မလကုံပိုင်းနောက်ပိုင်းဒုတိယအကြိမ်တွေ့ဆုံဆွေးနွေးခဲ့ကြပြီးသတင်းတစ်ပတ်အကြာမှာအခုမြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ထွက်ပေါ်လာတာပါအမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုရဲ့မြောက်ကိုရီးယားနိုင်ငံခီးစဉ်အပြီးနဲ့လည်းတိုက်ဆိုင်နေတာပါပြီးခဲ့တဲ့လတုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကြားသမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာနှစ်နိုင်ငံကြားတင်းမာမှုတွေကိုရှင်းချဖို့သဘောတူခဲ့ကြပြီးတဲ့နောက်သတင်းပတ်တွေအတွင်းတန်တမာရေးကူးလူဆက်ဆံဆောင်ရွက်မှုတွေမှာအခုနောက်ဆုံးမြောက်ကိုရီးယားကိုယ်စားလှယ်တွေရဲ့တရုတ်ခီးစဉ်ထွက်ပေါ်လာတာဖြစ်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ကတော့လာမယ့်ဇွန်လ10ရက်နေ့စင်ကာပူမှာထိပ်သီးဆွေးနွေးကြဖို့ရှိပါတယ
်။ဗီယက်နမ်အစိုးရဖွဲ့အတွင်းအချင်းပြချစားမှုတွေကြီးမားစွာဖြစ်ပေါ်နေတာကိုရှင်းချဖို့စူးစမ်းတဲ့အနေနဲ့အခက်တိလိုက်စားမှုတွေမကျွလွန်တဲ့သူတွေကိုအာဏာရကွန်မြူနစ်ပါတီကခေါ်ယူနေပြီးအပြင်ပကလူတွေကိုလည်းပြင်းထန်စွာစစ်ဖို့စီစဉ်နေပါတယ်။ပါတီအမှုရမ်းတွေကိုအပြင်းထန်အာယုံစိုက်တာအပြင်အဖွဲ့ဝင်တွေကိုလည်းတင်းတင်းကြပ်ကြပ်စစ်ဆေးဖို့စနေနေ့မှာပြည်ဆောင်သွားတဲ့ပါတီညီလာခံမှာကွန်မြူနစ်ပါတီဘိုကော်မတီကဆုံးဖြတ်လိုက်ကြောင်းပြည်နယ်သတင်းဌာနမှဖော်ပြထားပါတယ်ပါတီအနေနဲ့လက်ရွေးစင်အဖွဲ့ဝင်600ကိုရွေးချယ်ဖို့အချိန်ကြာရောက်နေပြီးအဲ့ဒီ600ထဲကနေမှဘိုကော်မတီဝင်200ကိုထပ်မံရွေးချယ်ကြမှာဖြစ်ကြောင်းတခြားသတင်းဌာနတစ်ခုမှလည်းဖော်ပြထားပါတယ်ပြည်နယ်နိုင်ငံအတွင်းထိတ်တန့်အရာရှိတွေရဲ့အခက်တိလိုက်စားမှုတွေနဲ့တက်ဆိုင်တဲ့တရားရင်ဆိုင်မှုတွေကြေကြေမြတ်မြတ်ထွက်ပေါ်နေသလိုပြည်သူလူထုရဲ့တန်ကြားမှုတွေဟာလည်းကျေပြန့်ဖြစ်ပေါ်နေတာပါ
တရုတ်နိုင်ငံအတွင်းမှာပထမဆုံးတည်ဆောက်တဲ့လင်းရင်တင်တင်းမော့ကိုပင်လယ်ပြင်လုပ်ငန်းတွေစတင်ဆန်းသက်နေပါတယ်။ဒါလန်းမြောက်ပိုင်းစိတ်ကန်းကနေမိနစ်တနည်းခဏနဲ့အစောပိုင်းကနာမည်မပေးရသေးတဲ့လင်းရင်တင်တင်းမော့ခုံမောင်းသွားတာကိုတရုတ်နိုင်ငံပိုင်းရုပ်သံမှာတွေ့ရပါတယ်။တင်းမော့ခုံမောင်းမှုနဲ့တခြားစနစ်တွေရဲ့စိတ်ချရမှုနဲ့တည်ငြိမ်မှုကိုဆန်းသက်မဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာပြောဆိုထားပါတယ်။ပင်လယ်ပြင်ဆန်းသက်မှုတွေလေရင်တွေပြည့်စုံပြီဆိုရင်တော့2020မတိုင်ခင်တန်ချိန်5000ရှိတဲ့လေရင်တင်တင်မော့ကိုတရားဝင်စတင်တာဝန်ပေးအပ်တော်မယ်အနေအထားရှိပါလိမ့်ရှင
်တနင်္လာနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်သိန်ကြီးထိုက်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးနောက်ဆုံးရထားတဲ့သတင်းဆောင်မတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ NBC ကပြားကင်ဆောင်ခွင့်ရထားသူတွေဟာပြည်내တွင်လွတ်လပ်စွာခရီးသွားလာခွင့်ရပေမဲ့လို့အခြားမြန်မာနိုင်ငံတွင်ဒေသတွေသွားမယ်ဆိုရင်တော့သက်ဆိုင်ရာတိုင်းဒေသကြီးပြည်내အစိုးရတွေကထုတ်ထားတဲ့ဒေသန္တရအမိန့်နဲ့အညီသွားလာရမယ်ခွင့်ပြုချက်ယူရမယ်လို့လူဝင်မှုကြီးကြပ်ရေးပြည်ထောင်စုဝန်ကြီးကလွှတ်တော်မှာရှင်းလင်းခဲ့ပါတယ်။ရခိုင်မြောက်ပိုင်းရင်းနဲ့ဆက်နွယ်ပြီး NBC ကကင်ဆောင်သူတွေသွားလာခွင့်အပေါ်ဝေဖန်မှုတွေရှိနေချိန်မှာပဲလွှတ်တော်ရဲ့မေးမြန်းချက်ကိုဖြေကြားသွားတာပါဒါပေမဲ့လည်း NBC ကကင်ဆောင်သူတွေအပေါ်နိုင်ငံသားစီစဉ်မှုတွေကိုတော့အရင်လုံမဟုတ်တော့ပဲငားလာအတင်ပြည့်ပြတ်အောင်ဆောင်ရွက်မယ်လို့ပြောပါတယ် VOA သတင်းတောင်မတ်မီခသတင်းပေးပို့ထားပါတယ
်ဒီကနေ့ပြန်လည်စတင်ကျင်းပတဲ့ပြည်တော်စုလွှတ်တော်အစည်းအဝေးမှာ NBC ကကင်သူတွေခံစားရမယ့်ခံစားခွင့်လိုက်လာရမယ့်အချက်တွေကိုလွှတ်တော်မကူတင်ပြဆွေးနွေးကြတာမှာအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။2015ခုနှစ်အတွင်းမှာအရင်အစိုးရတုန်းကထုတ်ပေးခဲ့တဲ့တက်တန်းကုန်သွားပြီဖြစ်တဲ့ White Cat ခေါ်ယာယီတက်သေးကန်ကပ်ပြားတွေပြန်လည်အနှံထားသူတွေကိုနိုင်ငံသားစီစဉ်မှုခံယူမဲ့လူများလို့သတ်မှတ်ပြီး NVC တက်တွေကိုထုတ်ပေးဖို့အစိုးရကပြင်ဆင်ခဲ့တာဖြစ်ပါတယ်။2015ခုနှစ်မတ်လလောက်မှာစတင်ပြီးအရင်ကထုတ်ပေးခဲ့တဲ့ယာယီတက်သေးကန်လက်မှတ်တွေပြန်လည်အနံဘူနဲ့ DMVC ကတ်တွေပြန်လည်ထုတ်ပေးဖို့လုပ်ခဲ့တာဖြစ်ပါတယ် NVC ကတ်ကင်သူတွေအနေနဲ့နိုင်နာရမယ်ထုတ်ပြန်ထားတဲ့အချက်၁၀ချက်နဲ့အညီနေထိုင်သွားဖို့ဝန်ကြီးကပြောဆိုလိုက်ပါတယ်ဒါအပြင်ဒီကတ်ကင်ဆောင်သူတွေဟာအချက်၈ချက်ခံစားခွင့်ရမယ်လို့လည်းပြောဆိုလိုက်ပြီးဒီထဲမှာပါဝင်တဲ့အချက်တွေကိုပြည်အောင်စုဝန်ကြီးကလွှတ်တော်မှာအခုလိုတင်ပြသွားတာပါ
NBC ကင်ဆောင်သူဒီမြန်မာနိုင်ငံတွင်းရှိမြေသည့်အရက်ဒေတာမပေါ်မစိုးတွာလာလိုပါကတက်စတာတာကြီးပြည်내အစိုးရအဖွဲ့မှထုတ်ပြန်ထားသောဒေတာန္တရအမိန့်ညွှန်ကြားချက်များနဲ့အညီခရီးတွာလာခွင့်ရရှိပြီးအခမ်းပြည်내တွင် NBC ကင်ဆောင်ထားသူများသည်တရားဝင်ဖွင့်လှစ်ထားသောနေဆက်ဝင်ထွက်ကိစ္စတစ်ဆင့် DP လက်မှတ်ဖြင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံသို့တရားဝင်နေဆက်ဖက်ကျော်၍ဝင်ထွက်တွာလာခွင့်ရှိသည်အခမ်းပြည်내တွင်ရှိNBC ကကင်ဆောင်သူများသည်မိဘတ
ဒီတက်နာတွေကိုလည်းကျွန်တော်တို့အနေနဲ့တာဝန်ယူလှုပ်ဆောင်ပေးနေတဲ့လူမှုလူမှုဝန်ထမ်းကိစ္စရေးနဲ့ပြန်လည်နေရာချထားရေးပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေကတော့တဖက်နိုင်ငံကိုထွက်ခွာသွားသူပြန်လည်လက်ခံရေးကိုအချိန်မြင့်လှုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့မြန်မာနိုင်ငံတွင်မှာနေထိုင်တဲ့ဘယ်လူမျိုးပဲဖြစ်ဖြစ်ဘယ်ဘာသာကိုကိုယ်ပိုင်တဲ့သူပဲဖြစ်ဖြစ်မြန်မာနိ ကျွန်တော်ကဘုနကပြောသလိုပဲတက်ဆိုင်ရာပြည်တော်စုဝင်ကြီးဒီဝင်ကြီးတွေလာရောက်ဖြည့်ကြားတဲ့အပေါ်မှာဂရီကူဖြစ်ပေါ်မှုတွေကိုကျွန်တော်တို့အနေနဲ့အဓိကကျွန်တော်တို့လှုပ်ဆောင်ရတာဖြစ်ပါတယ်။ဒါ ကျွန်တော်ကအမားတို့ပြောတဲ့အခုတရင်းကြားနေတဲ့ FDA ကညွှန်ကြားတောင်းတဲ့ကိစ္စတွေနောက်တစ်ခါကျွန်တော်တို့လူမှုကွန်ရက်ဆမင်နာတွေမှာအခုလိုဟိုကျွန်တော်တို့ဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကနေပြီးတော့ပြောဆိုဟိုနေတာတွေဒီကိစ္စတွေကတော့ကျွန်တော်တို့အနေတော်မဆိုင်ပါဘူးခင်ဗျာသက်ဆိုင်ရာရောင်းစုအစိုးရအဖွဲ့ကနေပြီးတော့ဆောင်ရွက်မှာရေးဆောင်ရွက်မဲ့အပိုင်းဖြစ်ပါတယ်အဲဒါပေမ မေးလာလို့ဒါတွေကိုဝန်ကြီးဌာနတာဝန်ရှိတဲ့ဝန်ကြီးဌာနတွေကနေဘယ်လိုဆောင်ရွက်နေပါလဲအဲဒါတွေနဲ့ပတ်သက်တဲ့ထိရောက်တဲ့ဆောင်ရွက်မှုတွေကဘာတွေပါဒီလိုမျိုးကျွန်တော်တို့ဖြေကြားခဲ့ပြီဆိုရင်တော့ကျွန်တော်တို့ဂရီကိုကော်မတီနဲ့ဆက်ဆိုင်ပါတယ်အဲ့ဒါဆိုရင်တော့ကျွန်တော်တို့ဂရီကိုကော်မတီအနေနဲ့ထိရောက်တဲ့ကျွန်တော်တို့ဆောင်ရွက်မှုတွေအစီရင်ခံစာတွေအဲတုံးသက်ချက်တွေအကြံပြုချက်တွေကိုကျွန်တော်တို့အနေနဲ့ရေးသားပြီးတော့ကျွန်တော်တို့အဲလွှတ်တော်ကိုအစီရင်ခံတင်ပြမှာဖြစ်ပါတယ်
ဆရာအဲ့တော့ဒီအစိုးရဘက်ကကော်လွှတ်တော်ဘက်ကရောပေါ့နော်ကော်မတီရဲ့စီစစ်တွေးရှိချက်တင်ပြချက်တွေကိုအရေးယူလှုပ်ဆောင်တာမျိုးအကောင့်ထဲဖော်တာမျိုးများဟိုဟာဥပမာပြစရာရှိပါသလားဆရာ
ရှိပါတယ်ကျွန်တော်တို့ကော်မတီရဲ့စီစစ်တင်ပြမှုတွေအပေါ်မှာတော့သက်ဆိုင်ရာဝန်ကြီးဌာနတွေကကျွန်တော်တို့လက်တင်ကျွန်တော်တို့ဘယ်လိုတွေဆောင်ရွက်ထားတယ်အဲဒီကျွန်တော်တို့ရဲ့စီစစ်တွေးရှိမှုတွေလွှတ်တော်ဆန်တာတွေနောက်လွှတ်တော်မှာဂရီကိုဖြစ်ပေါ်ခဲ့တဲ့မေးခွန်းတွေအစိုးရနဲ့ပတ်သက်ပြီးတော့သက်ဆိုင်ရာဝန်ကြီးဌာနတွေကနေပြီးတော့အဲဘလူတွေဆောင်ရွက်ထားတယ်လက်ရှိအချိန်တွေမှာအဲဆောင်ရွက်ပြီးပြီမှုအချိန်တွေကိုကျွန်တော်တို့ကော်မတီကိုအမြဲတမ်းကျွန်တော်တို့အဲအစိမ့်ခံစားတော့ရေးပြီးတော့ပို့ပါတယ်ခင်ဗ
ျမတ်သိငီထိုင်ပြောပြပေးခဲ့တာပါအခုဆက်ပြီးစစ်ပွဲဆန့်ကျင်ရေးဆန္ဒပြပွဲနောက်ဆက်တွဲသတင်းကိုတင်ပြကြပါမယ်ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသမှာဖြစ်နေတဲ့စစ်ပွဲတွေရပ်တန့်ဖို့တောင်းဆိုဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကအင်အားသုံးဖြည့်ရှင်းတာနဲ့ပတ်သက်ပြီးပြည်ရေးဝန်ကြီးဌာနကဥပဒေနဲ့အညီဖြည့်ရှင်းခဲ့ခြင်းမရှိဘူးလို့ပြည်ထောင်စုရှေ့နေများနဲ့ဥပဒေထောက်ကူပြုသူများအဖွဲ့ကဝေဖန်ထောက်ပြလိုက်ပါတယ်။အဖမ်းခံခဲ့ရသူတွေကလည်းဥပဒေကြောင်းအရပြန်လည်တုံ့ပြန်သွားမယ်လို့ဆိုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာပါ။
တိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့စစ်ပွဲကြီးရပ်တန့်ပြီးဖို့လူ190လောက်ကမေလ12ရက်မှာရန်ကုန်တိုင်းတာမွေမြို့နယ်မှာဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုရဲတပ်ဖွဲ့ကအင်အားသုံးဖြုတ်ခွင်းပြီးတချို့ကိုဖမ်းဆီးထိန်းသိမ်းခဲ့ရကြောင်းပြည်ထောင်စုဝန်ကြီးဌာနအနေနဲ့တမရရဲ့လုံပိုင်ခွင့်အောက်မှာမရှိဘဲအခြေခံဥပဒေကိုစန့်ကျင်တာဖြစ်တယ်လို့ပြည်ထောင်စုရှေ့နေများနဲ့ဥပဒေထောက်ကူပြုသူများအဖွဲ့ဥက္ကဋ္ဌတရားစွတ်တော်ရှေ့နေဦးကြီးမြင့်ကပြောလိုက်ပါတယ
်။ဒီတောင်ရှေ့ရှေ့ကဥပဒေအရဆိုလို့ရှိပြီးစာကွဲဥပဒေချုပ်ကပြည်ထောင်စုဝန်ကြီးကိုခန့်ထားခွင့်ရှိတယ်ထား။ဆိုတော့လည်းပဲပြည်ထောင်စုဝန်ကြီးရုံးကိုတော့တိုက်ရဲကုတ်ကဲခွင့်မရှိဘူး။အဲ့ဒါတော့တမရရဲ့အောက်မှာပဲရှိတယ်။တမရကနေပြီးတော့အကူကွဲကိုရှိတယ်အဲ့ဒါကိုတမရကလည်းသူ့လက်အောက်မှာတိုက်ရိုက်ယူထားလိုက်လို့ရှိတယ်တောင်းရှိချင်အောင်လို့ဆန့်ကျင်ရမှာရောတကယ်လို့တော့ဒီတာမွေကိစ္စမှာတမရရဲ့တယောက်မှသာရှိမယ်ဆိုလို့ရှိရင်တမရနေပြီးသူရောင်းတိုင်းသူ့အဖွဲ့ကိုပြောမယ်သွတ်တော်ကိုယ်စားလှယ်တွေကိုပြောမယ်ပြောလို့ရှိရင်အဲ့ဒါတကူအောင်ပြင်ရှင်းလို့ရှိရင်ဥပဒေနဲ့အညီဖြည့်ရှင်းတာရနိုင်တယ်အဲ့လိုမဟုတ်ဘဲနဲ့ပြည်ရေးဝန်ကြီးတယောက်ဖျက်နေပြီးသူ့သဘောနဲ့သူသူ့လောက်ကဖွဲ့ရရှင်းလိုက်တာဥပဒေနဲ့မညီဖြစ်သွားတာဒါတော့မလို့တမရလက်အောက်ဒီပြည်ရေးဝန်ကြီးကတွဲပြီးပြီးတော့အမှန်တရားမျိုးအောက်ပါပဲလုံးလုံးတင်တယ်လို့ဆရာတို့အဲ့ဒီပြောတ
ာဆန္ဒပြသူတွေရဲ့က၈ယောက်ကိုတော့ရဲတပ်ဖွဲ့ကအမခန့်နဲ့ပြန်လွှတ်ပေးခဲ့ပြီးငိမ့်စုစီပုံမှန်20နဲ့ဆက်ပြီးရေးယူသွားမှာဖြစ်တယ်လို့သိထားအကြောင်းအဖမ်းခံရသူတွေကပြောပါတယ်ကျန်တဲ့18ယောက်ကိုတော့ငိမ့်စုစီပုံမှန်19နဲ့အရေးယူထားပါတယ်ပုံမှန်19နဲ့ရေးယူခံထားရတဲ့စားရေးဆရာမောင်ဆောင်ခါကပါဝင်ပတ်သက်သူတွေကိုဥပဒေအကြောင်းအရပြန်လဲတုံ့ပြန်သွားမယ်ဆိုတာကိုအခုလိုပြောပါတယ
်ဒီဆန္ဒပြတဲ့အချိန်မှာဖြစ်ခဲ့တဲ့ဒိဋ္ဌိတွေနဲ့ပတ်သက်ရင်တော့ကျွန်တော်တို့ကကြောက်ရကြောင်းရမဖြစ်နေပြန်ပြန်တုံ့ပြန်ရဖို့ရှိတယ်။အခုပြင်ဒီကျွန်တော်တို့ဒီဟိုဒီဖြူခွင်းတဲ့နေရာမှာဒီအဲဆန္ဒအမိသားရေးဆွံ့ရောက်တဲ့ဒီဒီအဲအမိသားဆွံ့ရောက်လို့ဒါတို့ဟိုဟိုအမိသားသမားတွေတို့ပြောတဲ့လူတွေပါပါဝင်ခဲ့တာကိုကျွန်တော်တို့တွေ့ရတယ်။အဲ့ဒီကနေပြီးတော့ဒီဆန္ဒပြလို့ဖြူခွင်းတဲ့ချိန်မှာဒီဘက်ကိုပြန်ထွက်လာတဲ့လူလူကနေယူတွေကိုဒါတို့ဖန်စီထုံအောင်ပြီးတော့ကိုဒီလေးရောက်ပြုလုပ်ပြီးရဲတဲ့အတားတွေဒီကျွန်တော်တို့ကတော့တွေ့ရတယ်ပေါ့နော်။ကျေးရေလုံးကုန်ငင်းမမီဘူးသူတို့ဝင်ပါခဲ့တာကိုရဲတွေနေနဲ့လက်ပတ်ကြည့်နေကြတယ်နောက်တော့ကျတော့ဒီလူကြီးခွဲမှုကျူးသားနေတဲ့အချိန်မှာကျေးရေကဒါအတင်းဝင်ရောက်ဖြုတ်ဆင်းကြတာဖြစ်တယ်အဲ့တော့ဒီအနေနဲ့ပတ်သက်ပြီးကျွန်တော်တို့ကနေပြောလေဥပဒေကြောင်းတုံ့ပြန်ကြရတဲ့ရှိချိနေမြဲကြတာတော့
ဆန္ဒပြသူတွေအနေနဲ့မေလ9ရက်ကတက်ဆိုင်ရာတာမွေရဲစခန်းကိုအကြောင်းကြားစာပို့ခဲ့ပြီး၎င်းရဲစခန်းကခွင့်မပြုကြောင်းအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်ပရမကျိန်ပြန်လဲပြင်ဆင်ထားရဲ့လက်ရှိကျင့်သုံးနေရဲ့ငိမ့်စုစီဥပဒေမှာဆန္ဒပြလို့သူတွေအနေနဲ့တက်ဆိုင်ရာမြို့နယ်ကို48နာရီကြိုတင်အကြောင်းကြားရမှာဖြစ်ပြီးခွင့်ပြုမိန်ရရှိဖို့မလိုအပ်ပါဘူး။ဒါကြောင့်ကြိုတင်အကြောင်းကြားထားရဲ့ဒီဆန္ဒပြသူတွေကိုငိမ့်စုစီပုံမှန်20နဲ့အရေးယူခဲ့ရဖြစ်တယ်လို့ဒီကိစ္စမှာပါဝင်ပတ်သက်သူတွေကဆိုပါရဲ့ခင်ဗျာ။
Soda Jimashi, and the kind for Ziri Jama, Massimache, Ayato, Losa Murijan, a Pimme Bizri, the social Nizayadalo, Ome Ime Piaduril, Miabia Shinibare, Lungere Japan Dream, Musema Pitwagere, Pikata Kai Muha, Elo Massimache, Losa Muria, Daraga Pibare, Nimanangama Nina Yashibu, Diga Lua Chaka, Papche Belesure, Toda Sinri, Mienrigo, Akula Me in Aninia, Daya Lila is his Ma, Suni Jaya Ama, Bawin Suni Ludurinine. Mimiroya phone number go Tit Nit Donya Ne, Don Shin Ne, Nanga Naligani the Saint Jotin at the Bit Halo Yanagalo, Swinwe Janet Jang Yarigo, Imegani Pisi, Facebook Sanyanagani Pisi, Jotin Yita, Pipo Talule, Janai Mare, Bawin Swinwe Javo, Alongo Peko Valley.
Manetta Inga Ninja Daya Lilan Sisima, Bawin Swinwe Botaman Peko Valley. A kuro, Tanang and Yau Bai Ma, Muya Siwari, Pansi Yamide, the Dingo, Tinsa Bejimare, Tanang and Yau Bai, Chirang Dine, Chin Down Kayai, Wamba Bao Jiwa, a Wadi Lama Boma, Sejua Muya Sing other net to Bain Puri, they sound like a gago, Yetan Kayagani, Muya they sound to rega Pika Trapira Jang, Yetta Puega Pika Pansi Yama, Nauti Songevare, Muya Siri Hadio Nuebo, one Lena Kainu, Sumo Tai and Nemigani. Tiny man is a Dachili Kango, Pepi de Sound Lara Pitejao, Tai Anna by Nugu, Go Gabi, Tiny Rindima, Popia Nibare, Ma Ema Gadrin Bibu Tabashi.
Tiny and Miao Bainchete, Chirai, Messai, Chimai di Tabago, Dini Sanga Salu, Sejuazi, Tane Chibi, Wiao Niraba, Mila Salia Nigaro, Hindi here did de Sound Lara Garzigo, Yeta Puega, Sesebo Dre, Tasiga Maro, Gamma Duriga, Yeri Gutanet Pikapi, Pepigare. ဒီအတွက်ရဲတွေကလိုက်လံပြစ်ခတ်ရင်းနဲ့ငွေရစေဝါသေးဆောင်လာသူနှစ်ဦးလဲသေဆုံးသွားခဲ့ပါတယ်သေဆုံးသွားသူတွေမောင်းလာတဲ့ကားပေါ်မှာတော့ဟင်းဒီဟင်းရွက်တည်းရဲ့အောက်မှာအဝါရပလတ်စတစ်နဲ့ထုတ်ထားတဲ့စိတ်ကြွဆေးပြပေါင်း50နဲ့တူနှစ်ဖက်6ထုပ်ပုံလုပ်ထားတဲ့အိတ်ထဲမှာတော့ဘိန်းဖြူကီလိုခုနှစ်ဆယ်ကိုတွေ့ရှိခဲ့ရလို့ဆိုပါတယ်အခုဖမ်းဆီးမိတဲ့ငွေရစေဝါတွေ ထိုင်းဒရင်းနေမှာဖော်ပြကြပါတယ်။မူရစီဝါရီဖန်ဆီးမိတဲ့အခါတိုင်းမှာမြန်မာနိုင်ငံရှမ်ပီနယ်ဘက်ကလာတဲ့ဆိုပြီးထိုင်းရနာပိုင်းတွေကဆွဆွဲလေးရှိတာပါ။
UWSA ဝါတာဖွဲ့ကတော့ထိုင်းဘက်ကဆွဆွဲတယ်လို့မဟုတ်မှန်ကြောင်းအဲ့ဒီဒေတာဘက်မှာဝါတာဖွဲ့တွေအခြေချတာမရှိဘူးလို့လဲရှမ်ပီလာရှုံမြို့အခြေစိုက်စက်စက်ရုံရဲ့ဒုတိယတာဝန်ခံဦးညီရန်ကတော့ VOA ကဆက်သွယ်စင်မှပြောပြခဲ့တာပါ။ကျွန်တော်တို့အဖွဲ့တွေလှုပ်ရှားတာမရှိဘူး။အဲ့တဲမှာတော့အားလုံးတည်နေကြပဲ။အာကျွန်တော်တို့ကအဖွဲ့ရဲ့နာမည်ကိုလုံးမင်းမှဒါမျိုးလှုပ်တာတွေဒါမ
ไทยนั่งงานตามมาปกติมีการสั่งท้าบีเม่ที่ส่งตัวเนี่ยตัวการสั่งท้าเนี่ยมาปกติเนี่ยกูได้ใส่สิ่งที่เรียกมาโร่ยันนารีมาตุจ้าวุสุบีไทยนั่งไปนี่ก็สบายเลยไทยนั่งไปนี่ก็มุ่ยสีว่ามีอาจจะวิ่งยาวยาไทยนั่งไปเชื่อมันเชื่อมันที่ต่างกับวิบิลันนี่เนี่ยเนื้อจะคุ้นเลยนี่มาบ้างไทยสิ่งเนี่ยเยอะเลยมุ่ยสีว่าปูวังพอดีก็นั่นแสดงเลยนะอีหลงมุ่ยสีว่ายังเวทเสียงตัวเรื่องกูสั่งจีสิ่งนี้บี
ท่านสิ่งนี้รับใช้ไปเลยคุณท่านสิ่งนี้มุ่ยสีว่าริการ์โรท่านเป็นวิธีนี้เราจะบูชีเอลูเลตียาบาลเช่นใช่ท่านชื่อใจวิวอีดรินดังมาอีมาดรินเปปูเกล่าบ้างตอนนี้เราเนี่ยเนี่ยกินดรินว่าซีซันดีการ์โรที่เราบาเบ่ดูที่อาบายนายว่ามาอพาร์ตเมนต์กันนารีโกน่าเสียบูชีไป
ดีเอ็มยามาบ้านเนี่ยตั้งอยู่ในซีซันนี้กูที่นี่กูมาจากเท่าไหร่ปีนี้มาเลยยามาสันโอเจมันเนี่ยไปเช่านายกันอีกคนหนึ่งที่ไลน์ดูมีตาตัวเส้นเนี่ยเลเซอร์เลเซอร์เชื่อเพียงดูที่นายกันมาไลน์ละมีตาที่อากูเจมาว่าน่าเสียนายบีที่ซีซันกูมันเนี่ยเชื่อนายกันอีกคนหนึ่งที่เป็นแฟนเลยเท่าไหร่ปีนี้มาเลย ยาวันกูนายกันในเซนไอที่ซีซันนี้ไลน์ดูสักกูนั่งงาตัวเจ้าเนี่ยเซนิตินิ่งเลยมาไลน์ละมีตาที่อากูเจก้าว่าท่านอยู่น่าเซนไอมาเลยที่ยากูนายซีซันพีพีเจย่าเซนไอมาไลน์ดูมีตาน่าเซนงาตัวเจ้าเนี่ยไลน์ละมีตาที่อากูเจก้าเนี่ยเป็นเลยที่ทุเรียนปีนี้มาเลยพี่โอเอ็มยาวันซีซันนี้เนี่ยตั้งเรื่องมีตาที่ลูกหัสเดซิโกอินเทอร์เน็ตสามยานา burmese.voanews.com มาที่ชูไหมมาเลยเนี่ย
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီအခုထုတ်လွှင့်နေတဲ့တနင်္လာနေ့ညပိုင်းVOA အစီအစဉ်တွေကိုလိုင်းတိုမီတာ290နှင့်50တိနဲ့လိုင်းလမီတာ190ရူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါရှင်အခုည10:00ထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေသူယုံကြည်ရခံကြမှာတော့
1996年，台湾省阿古尼提，台湾被人看亚洲南岸的云南南岸独立啊，你也蛮喜欢的。比如讲，今年新三一四啊嘛，美国的永吉亚古南岸部是吧的？阿巴新加纳瑞马罗西波伊加纳，布洛格瑞表的面是以前的，特等样的人话是以前的，我拍嘛讨论白嘛吧。阿库巴特马松西波伊加纳马罗。
ยังคงได้ติดตามจีดเป็นสิบวันผู้ผู้ตัวเต็มรูปอีกองเทพในอีกด้วยชี้นี่เรามีรู้ว่าจะเอาสิ่งต้องชาตัวเมื่อเจ้าวันจีจูวันจีจูอุปโภคมีติงกับมาจ่าตีกินกับเปรียบเกี่ยวกับอะไรแต่เป็นแม่เลยยังคงได้สุยากับอุซีอีกองเทพพ่อแม่มีเดสิมันกินตัวด้วยเลมีติงเซมูรีชี้นี่ละเลติงยาติงลูกบาบูสุดเลย NLD สุยาโปเดต้าคันเลดมาเรียไม่จีนัดแต่หนุ่ยทั่วปนีบาร์เลย
ဒီကြောင့်အခုသတင်းပတ်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။ရန်ကုန်ဒေသကြီးအကြီးအကဲမြန်မာမှုလုပ်ငန်းတွေပုံမဝင်ရောက်လာစေရေးအတွက်ရည်ရွယ်ပြီးတိုင်းဒေသကြီးအစိုးရအဖွဲ့ရင်းနှီးမြှုပ်နှံမှုကော်မတီယုံရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနတို့ပူးပေါင်းပြီးရန်ကုန် Investment Forum 2018ကို ရကုန်မြို့နိုဘယ်ဟိုတယ်မှာမေလ9ရက်နေ့ကကျင်းပခဲ့တာပါဒီအခမ်းအနားကိုစီမံကိန်းနဲ့ဘာသာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်ဝင်းရကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းတို့လည်းတက်ရောက်အမှာစကားအသီးသီးပြောကြားခဲ့ကြပါတယ်ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ရကုန်တိုင်းဒေသကြီးအတွင်းစက်မှုနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေမဲ့မြေအတုံးချမဲ့ ဒါပြင်အရင်အစိုးရရဲ့လက်ထက်မှာအာရမလေယာမီတင်းဆဲခံခဲ့ရတဲ့အခြေအနေတွေကိုလည်းဝန်ကြီးချုပ်ကအခုလိုထည့်သွင်းပြောကြားခဲ့ပါသေးတယ်
။ခြေတော်တော်များများဟာရှမ်းကိုပါညီသိခံရရှော်ရှင်းရတယ်။သူတို့ရဲ့ရှင်ထဲမှာခံစားချက်ရှိတယ်။ဒီကြီးရဲ့တန်ခိုးကတိတ်ထောင်ချီကျလာတဲ့အခြေအနေသူတို့ကအာရမတိတ်ကြီးခဲ့တယ်ဆိုတဲ့ခံစားချက်တချို့အင်းရှိနေတဲ့တောင်အဲ့ဒီဖြစ်တာဘာကြည့်ကြတာလဲကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်ဒီလူတွေကိုစာသာထောက်ထားပြီးရေရောချင်းပြန်ပေးနိုင်တဲ့အတွက်တိုင်းပြည်ကအစိုးရကကြီးတော်ရဲ့အစိုးရရဲ့လမ်းကြောင်ချက်ကကျွန်တော်တို့ရဲတပ်တွေဒီကိုပြန်လဲစစ်စစ်ပြီးပြန်လဲပြီးတော့ရောချင်းပြန်နိုင်တဲ့အတွက်ကျွန်တော်တို့ဖောက်ပြီးတခုဖွဲ့ကျွန်တော်တို့စောင့်နေတာဒီနေရာမှာအမှုတွဲပါ
အနေဒီအစိုးရဟာလေယာဉ်မြေတင်ဆဲခြင်းမပြုလုပ်တဲ့အပြင်တင်ဆဲခံလေယာဉ်မြေတွေပြန်လည်ရရှိရေးအတွက်လှုံ့ဆော်ပေးမယ်ဆိုတဲ့ကတိကဝတ်တွေရွက်ောက်ပွဲကာလအတွင်းထားရှိခဲ့တာပါမန္တလေးနဲ့စကိုင်းတိုင်းဒေသကြီးအတွင်းမတရားတင်ဆဲခံထားရတဲ့လေယာဉ်မြေတချို့ကိုလက်ရှိအစိုးရကပြန်လည်ပေးအပ်ခဲ့တာတွေအစောပိုင်းမှာရှိခဲ့ပါတယ်ဒါပေမဲ့ရန်ကုန်တိုင်းဒေသကြီးမှာတော့အဲ့ဒီလိုဖြစ်မလာတဲ့အပြင်အခုဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောသွားတာနဲ့လက်တွေ့ဖြစ်ရဟာဖီလာဆန့်ကျင်ဖြစ်နေပြီးမြို့သစ်စီမံကိန်းအတွက်လက်သိမ်းရာသိမ်းလုပ်တာတွေပါရှိနေကြောင်းရန်ကုန်တွတ်တေးလိုင်တာယာကားလမ်းဘေးကမြို့သစ်စီမံကိန်းအတွက်အသိမ်းခံရမဲ့စီးနှံမှာပါတဲ့လေပန်းရှင်ကိုအေကြီးကပြောပါတယ
်ပြည်နေကောင်ကြီးရဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်ရဲ့စီးပွေတော့အမြင်ပါနော်စီးပွေတော့အမြင်နဲ့ဒီရန်ကုန်ကန်ကွက်တဲ့လူတွေညာပြောနေတယ်ဒါလုံးဝကိုင်းနေတော့တော့မရှိဘူးသူတို့ဒီနေကိုဆက်လုပ်တာပဲအာနာရှင်ရက်ဆက်နေကြတယ်ဒီပါပဲအကျိုးပြရအောင်ကတော့ဒီလက်ရှိ NYG ရပါတယ်ကျွန်တော်အကျိုးပြရတော့မှာပဲလို့ဒီလူတွေတော့ကတော့အကျိုးခံစားခွင့်ကတော့အမောင့်တင်ရှိမှာမဟုတ်လို့ကျွန်တော်ထင်တယ်ပေါ့နောက်တစ်ခုက ီစီမံခန့်ကမြေအောင်စားတဲ့ဖွယ်ကြီးတွေဟိုမြေမတင်းအောင်သူတွေပြောတယ်ခရီးရဆက်တက်ပြီးတက်လာကြရဒီမသိဘူးအဲ့ဒီဆိုတာမြေမတင်းအောင်တွေကအသက်သက်ကလေးတွေအခုပြီးတဲ့ပြီးအောင်မြေဦးတာရောင်းစားဝေးလုပ်နေတာတော့ဒါမဖြစ်သေးဘူးနော်နောက်ဥရိနေနေတော့ဆန့်နေတယ်ပြီးတော့ကလေးတွေအားလုံးကအခုကသူနည်းနည်းဘာမှရှိဘူးဥရိနေလေဒီနေ့လောက်တော့မဟုတ်ဘူးတော့ဒီတော့လည်းဒီတော့တည်းလောက်ချင်အောင်လောက်ချောင်းပါလိမ့်မယ်အားလုံးဘောမဖြစ်တဲ့လို့ပြောတ
ယ်။ရန်ကုန်တိုင်းဒေသကြီးကဒီမြို့တည်စီမံကိန်းအကောင့်ထဲပေါ်ဖို့စီစဉ်နေတာမှာကိုအေကြီးပိုင်ဆိုင်တဲ့လေယာမြေအပါအဝင်ယာနဲ့ချီတဲ့လက်ပိုင်ရှင်တွေရဲ့လက်မြေဧကပေါင်းထောင်နဲ့ချီကိုတင်ဆက်ဖို့စီစဉ်နေတာပါ။တာဝန်ရှိသူတွေကတင်ဆက်မဲ့လက်မြေတွေအတွက်ရောချင်းငွေပေးတယ်ဆိုပေမဲ့အဲ့ဒီရောချင်းငွေပမာဏဟာသူတို့တင်ဆက်ခံရတဲ့လေယာမြေတန်ဖိုးရဲ့အဆမတန်နည်းနေတယ်လို့လည်းလက်သမားတွေကပြောဆိုကြပါတယ်။ဟုတ
်ကဲ့။ဟိုမြေတွေကလည်းလေယာဉ်တွေကလည်းဆိုတော့ကျောင်းလေးဆရာတော့ဟိုဒီလူကြီးရဲ့သဘောဆန္ဒကိုလေဘာမှဟိုတော့ဘောနော်ဆန္ဒကိုလေဘာမှမယူဘူးဒီလိုချင်နေလို့ပြောတာတော့ဘာလို့လဲမခံဘူးဘာလို့သူ့သဘောနဲ့သူဒီနေ့ငွေနဲ့ခင်းနေဆိုတာဘလူရဲ့ဟိုတော့ဘောနော်ဆုံးဖြတ်ချက်နဲ့သူ့ရဲ့ဆုံးဖြတ်ချက်ကနိုင်ငံတော်ဆုံးဖြတ်ချက်နဲ့အားလေကျွန်တော်ဒီနေ့ဒီတော့ကိုယ်ပြန်ကျွန်တော်မကြည့်ရဘူ
းဒီမြို့သစ်စီမံကိန်းကိုအရင်အစိုးရလက်ထက်မှာစတင်အကောင့်ထဲဖောက်ခဲ့တာဖြစ်ပေမဲ့အဲ့ဒီတုန်းကစီစဉ်ခဲ့တဲ့အကျယ်ဝန်းအပြင်နောက်ထပ်တိုးချဲ့မဲ့နေရာတွေမှာရှိနေတဲ့လေလုတ်တောင်သူတွေရဲ့သဘောဆန္ဒကိုအရင်ရယူခဲ့ခြင်းမရှိတဲ့အပေါ်လက်သမားတွေဘက်ကစိုးရိမ်ကြတယ်လို့လည်းကိုအေကြီးကဆက်ပြောပါတယ
်။ပြဿနာကဘယ်လိုရှိလဲဆိုတော့အဲ့မှာဒီဒေသခံတွေကတော့အခုတည်းကပြီးမဲ့20ရက်လို့ပြင်ပြာမှန်းဆိုတော့သူတို့လည်းနားလည်ဘာမှမသိဖြစ်နေတယ်လို့အဓိကပြဿနာအားပါတော့နောက်တစ်ခုကတော့တင်းပြီးနေရမှာ1890ဒီကဲဥပဒေဆိုရင်ကျွန်တော်တို့ရဲ့ဟိုကရာခွင့်ရပိုင်ခွင့်နဲ့ပတ်သက်လို့နေရာရောက်ရင်းနေတဲ့သူကတင်းပြပြီးနေတယ်အဲ့တင်းပြရဆိုတာတင်းပြရလေအမျိုးတင်းနေတော့မြာဒီရောင်ကြီးကတခြားနေရာမှာပြေးတော့ပြေးရပြေးရပြေးရတာဖြစ်တဲ့ပြန်တော့ဆောင်ရဲ့ကုလိုလေးမြေရင်းသူ့ရဲ့ရာဆိုရင်ကျွန်တော်တို့ကလေသွားပြန်သူ့ပြောချင်းကြီးအပိုင်ဆိုင်မှုနဲ့ပတ်သက်လို့ကျွန်တော်တို့ကဒီသက်ပိုင်ရာတရားရုံးကိုပြန်ပြီးတော့ခွင့်ရှိပါမယ်ရှိရပါတော့ဒီဆောင်ရဲ့ကုလိုလေးမြေရင်းအခုကတခါလေပြည့်ပြီးမြေရင်းစုတဲ့ဒင်္ဂါပြေရတယ်တင်းပြရတာတော့ဖြစ်ကြတယ်အားလုံးလေဒီလိုတွေကဒီမှာရှိနေတယ်မျက်နှာကြည့်ရတော့နောက်ပြီးတော့ဒီမှာရှိတဲ့စိုက်ပြန်နေတယ်ဘောင်းကပြောရငါကနာဘောင်းကအခုကစိုက်ပြန်လာနေဘောင်းကမရှိဘူးဟိုဘယ်နေရာမှာဘာလို့မဘယ်နေရာမှာဘာလို့မနော်ဟိုပြည်ပြည်ပြည်ပြုတ်ကိုဘယ်လိုလုပ်နေကြတာကိုဒီကစိုက်ပြန်နေဘောင်းကခြာနေမရှိခြင်းလေဒီလိုချင်အောင်ဆောက်လုပ်တာလေဟိုကျွန်တော်တို့ဒီကတော့ဒီကြားအားလုံးဒီကလိမ့်လာတဲ့အခါကျတော့ဓာရီတွတ်ပြနေတဲ့အခါကျတော့လက်မခံနိုင်ဘူးကွာ
အနေဒီအစိုးရတက်လာပြီးနောက်ပိုင်းနိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေထင်သလောက်ရောက်မလာတဲ့အတွက်ပြည်ထောင်စုအစိုးရအပါအဝင်ရန်ကုန်တိုင်းဒေသကြီးနဲ့ပြည်내တိုင်းဒေသကြီးအစိုးရအသီးသီးတို့ဟာကိုနီကိုဟန်နဲ့ရင်းနှီးမြှုပ်နှံမှုတွေကိုဆွဲဆောင်နေကြတာပါဒါပေမဲ့လည်းလက်ရှိစတင်လဲပတ်နေပြီဖြစ်တဲ့တီလဝါဆက်မှုဇုံအတွင်းကလေယာမြေတွေကိုဥပိုင်ကုမ္ပဏီနဲ့လယ်သမားတွေအကြားခဏိအချိန်ထိပိုင်ဆိုင်မှုအငင်းပွားနေတာမှာမေလ12ရက်စနေနေ့ကတော့ရဲတပ်ဖွဲ့ကလက်နက်အင်အားသုံးဖြိုခွင်းခဲ့တာကြောင့်လယ်သမားတချို့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီကိစ္စကိုရန်ကုန်တိုင်းဒေသကြီးအစိုးရကကြားဝင်ဆောင်ရွက်ပေးရတဲ့အတွက်ညှိနှိုင်းဆွေးနွေးနေကြတဲ့ကြားကပဲအဲဒီလိုတွေးထက်တန်ယူဖြစ်ခဲ့ရတာကြောင့်အနာဂတ်မှာအကောင့်ထဲဖော်လက်တန်သော OA မြို့တင်တဲ့တခြားစီးပွားရေးဆောင်စီမံကိန်းတွေအတွက်အနာပိုင်တွေဘက်ကပွင့်လင်းမြင်သာမှုရှိဖို့လိုအပ်လာပါတယ်။ဒါအပြင်စီမံကိန်းတွေမစတင်ခင်မှာဒေသခံလူတွေရဲ့သဘောထားကိုအရင်ကောက်ယူပြီးနှုတ်နှစ်ဖက်ညှိနှိုင်းအပြေရှာနိုင်ကြမှသာရည်မှန်းထားတဲ့စီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအကောင့်ထဲဖော်နိုင်မှာဖြစ်ပါတယ်ခင်ဗျ။
ကိုယ်တော်ဝင်လိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့မဆုမြတ်မွန်စီစဉ်ထုတ်လွှင့်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရပါမယ်။ရုပ်ရှင်နဲ့သတင်းတွေကိုအွန်လိုင်းပေါ်မှာဓာတ်ရိုက်ငှားရမ်းကြည့်ရှုနိုင်နားဆင်နိုင်တဲ့ဝန်ဆောင်မှုတွေအောင်မြင်နေချိန်မှာစမတ်ဖုန်းသုံးသူတွေအနေနဲ့ဂိမ်းတွေကိုဒေါင်းလုဒ်လုပ်ယူစာမလို့ပဲအွန်လိုင်းကနေဓာတ်ရိုက်စထရီးမင်းလုပ်ပြီးကစားနိုင်မယ်။on demand game ဝန်ဆောင်မှုတွေတည်ထွင်လာကြတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ
်လက်ခံဖုန်းတွေပေါ်မှာကစားနိုင်တဲ့ game နဲ့ဒီတည်ယူသွားနိုင်တဲ့ game set လေးတွေနဲ့ကစားနိုင်တဲ့ game ဈေးကွက်ကနေပြီးတော့2026ခုနှစ်မကုန်ခင်မှာဒေါ်လာ112ဘီလီယံထိဝင်ငွေရလိမ့်မယ်ဆိုပဲကိုသားညွန်ဦး၍Persistent Market Research ဆိုတဲ့ဈေးကွက်လေးလာရေးအဖွဲ့ကထုတ်တဲ့စီရင်ခံစာထဲမှာခန့်မှန်းထားတာ
ဒီဈေးကွက်ကတစ်နှစ်ကို10ရာခိုင်နှုန်းကျော်တိုးတက်နေတယ်ဆိုတဲ့ခန့်မှန်းချက်နဲ့တွက်ပြီးတော့ဒေါ်လာ112ဘီလီယံလို့ပြောတာမှတ်စိမဲ့မို့လို့လ
လောလောဆယ်ရှိနေတဲ့တန်ဖိုးကဒေါ်လာ40နှစ်ဘီလီယံကျော်ဆိုတော့အခုနှစ်2016ခုနှစ်အတွင်းမှာဒေါ်လာ86တုံးဘီလီယံကျော်တိုးသွားမယ်ဆိုတဲ့သဘောပဲ။လောလောဆယ်ဒေါ်လာ40နှစ်ဘီလီယံကျော်မှာအများဆုံးဝင်ငွေရနေတာကတော့အာရှပစိဖိတ်ဒေသကနေနောက်နှစ်တွင်မှာလည်း73ရာခိုင်နှုန်းနှိမ့်ပါလောက်ထိတိုးတက်နေအောင်မယ်ဆိုပဲ။ အဲဒါကြောင့်လည်းမိုဘိုင်းဂိမ်းတွေပေါ်မှာအခြေခံတဲ့ဂိမ်းလုပ်ငန်းတွေအားသူ့ထံကအူအောင်လို့အပြိုင်တီထွင်နေကြတာရှင့်အခုလည်းလက်ကိုက်စမတ်ဖုန်းတွေပေါ်မှာဂိမ်းကစားနိုင်အောင်လို့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေကဖင်လန်နိုင်ငံကဟက်ဆိုတဲ့ကုမ္ပဏီကဂိမ်းအမျိုးအစားပေါင်း200လောက်ကိုဒေါင်းလုဒ်လုပ်ဆရာမလိုပဲနဲ့ဒိုင်းရိုက်စထရီးမင်းလုပ်ကစားနိုင်မယ်ဝန်ဆောင်မှုကိုပေး
Rubio Game Company ရဲ့အခွဲတစ်ခုရဲ့သူတို့က mobile game 200လောက်ကိုကစားခြင်းတဲ့အချိန်ချက်ချင်းကစားနိုင်အောင်လို့ smartphone app ထွန်းလိုက်တာလေ online ပေါ်မှာ direct streaming လုပ်ပြီးတော့ရုပ်ရှင်တွေကြည့်နိုင်တဲ့ Netflix တို့တချင်းနားထောင်နိုင်တဲ့ Spotify တို့လိုမျိုး hash ကလည်း game တွေကို streaming ဝင်ဆောင်မှုပေးနိုင်အောင်ဖန်တီးလိုက်တာပေါ့ဗျာ
If you look what's happened to other forms of media, so music has gone streaming, movies, TV series have gone streaming, it's just a way more convenient way.
ဒီစားမီဒီယာလုံးများနဲ့ဘယ်လိုပြောင်းလဲကုန်လဲကြည့်မယ်ဆိုရင်ဂီတရုပ်ရှင် TV စီးရီးတွေအားလုံး streaming ဝင်ဆောင်မှုပေးနေကြပါပြီ။ကိုယ့်အတွက်ဖြော်ပြမှုကိုလွယ်လွယ်ကူကူအဆင်ပြေပြေရနိုင်တဲ့နည်းလမ်းတစ်မျိုးပါ။ Play ဆိုတဲ့ click ကို click လုပ်လိုက်တာနဲ့ mobile phone ပေါ်မှာ game ကစားလို့ရသွားမှာပါ။ game တွေကို streaming ဝင်ဆောင်မှုပေးတာက online ဝင်ဆောင်မှုဖြစ်တော့လူမှုကွန်ရက်လေးကိုတခြားဝန်ဆောင်မှုတွေနဲ့ချိတ်ဆက်ပေးနိုင်ပါတယ်။ကစားသူချင်းချင်းကြားမှာသူတို့ကြိုက်ကြတဲ့ game တွေနဲ့ဆက်နွယ်ပြီးပေါင်းစည်းပေးနိုင်ပါတယ
်။ Hatch Mobile Streaming လုပ်ငန်းကိုပူးတွဲတည်ထောင်ခဲ့တဲ့ SSUT လာပါ။တခုရှိတာသူတို့ရဲ့ app ကလောလောဆယ်ဖင်လန်နိုင်ငံက Android smartphone တွေမှာပဲတုံးလို့ရသေးတယ်။ဒါပေမဲ့ကစားချင်တဲ့ game တွေကို download လုပ်နေစရာမလိုပဲနဲ့ online ပေါ်မှာဓာတ်ရိုက် streaming လုပ်ကစားနိုင်မဲ့ဝန်ဆောင်မှုမျိုးတွေကတော့ပို့ပြီးတော့ခက်စားလာဖို့ပဲရှိတယ်လို့တွက်ပြီးသူတို့ကစလုပ်နေတာလို့ဆိုရဲ။
Many of the heavy hitting brands in the games industry are looking into subscription at the moment. We think it's kind of the future.
Game လုပ်ငန်းတွေကနာမည်ကြီးအမှတ်စီအတော်များများကလာစဉ်ကြီးနှစ်စဉ်ကြီးယူပြီးဝန်ဆောင်မှုပေးနိုင်မှုအခုစဉ်းစားနေကြပါပြီ။ကျွန်တော်ထင်တော့အနာဂတ်မှာအဲ့ဒီလိုပဲဖြစ်တော့မယ်ထင်ပါတယ်။ကျွန်တော်တို့ Hatch က mobile device တွေပေါ်မှာ game ကစားနိုင်အောင်လုပ်ပေးထားတဲ့အတွက်နည်းပညာအရအကန့်အသတ်မရှိချဲ့နိုင်ပါတယ်။ဒီကနေ့ခေတ်မှာ game ကစားသူအများစုအဓိကကစားနေကြတာ smartphone တွေပေါ်မှာပါ။ဒါကြောင့်ကျွန်တော်တို့ကစမတ်ဖုန်းသုံးသူတွေအတွက် game ကောင်းကောင်းကိုလွယ်လွယ်ကူကူချက်ချင်းကစားလို့ရအောင်အာရုံစိုက်လုပ်နေတာပ
ါ Xbox game တွေထုတ်နေတဲ့ Microsoft company က2019ခုနှစ်ဇွန်လတုန်းကပဲ Xbox Game Pass ဆိုတဲ့ဝန်ဆောင်မှုအသစ်ကိုစခဲ့တာမဟုတ်လားဗျတစ်ပတ်ကို10ဒေါ်လာဝန်ဆောင်ကယူပြီးတော့ Xbox game ပေါင်း100ကျော်ကို download လုပ်ကစားနိုင်အောင်လို့လုပ်ပေးလိုက်တာလေ
I think the future of gaming is you'll have a set of really core gamers that are going to want to pre-order and buy and play those games day one when they come out
game အစ်စ်မထွက်ခင်မှာကြိုမာထားပြီး game ထွက်ထွက်ချင်းနေမှာကစားကြင်ကြတဲ့အမကဲ gamer တွေရှိသလိုပေးတဲ့ဈေးနဲ့တန်တာကိုလိုချင်တဲ့ဈေးနည်းနည်း game အမျိုးပေါင်း100လောက်ကစားကြင်တဲ့ gamer တွေလည်းရှိပါတယ်အနာဂတ် game လုပ်ငန်းအတွက်အဲ့ဒီလို gamer နှမျိုးကအရေးကြီးပါတယ
် Microsoft Xbox က Aaron Greenberg ပြောသွားသလိုပဲ on demand လို့ခေါ်တဲ့ဒီကိုလိုချင်တာကိုပဲရွေးချယ်အဖို့အခပေးပြီးကစားနိုင်တဲ့ game ဝင်ဆောင်မှုမျိုးကိုသဘောကျသူတွေရှိတာကြောင့်လဲအခုဆိုလို့ရှိရင်ဒီ Sony က PlayStation Now ဆိုပြီးတော့လာစင်ကြီးပေး game တွေကစားနိုင်တဲ့ဝန်ဆောင်မှုလုပ်ထားတယ်။ EA ကလည်း EA Access ဆိုပြီးတော့ on demand ဝန်ဆောင်မှုရှိနေပါပြီ
။ဒါပေမဲ့တချို့ကျတော့ game ကိုကိုယ်တိုင်ဝယ်ပြီးတော့ game ဆက်နဲ့ကစားရတာမျိုးကိုမှဆွဲလန်းနေကြသူတွေလည်းရှိနေသေးတယ်လို့ game တွေနဲ့ပတ်သက်ပြီးတော့ online သတင်း website GameSpot က Tamuwar Hussein ကပြောတယ်ဗျ။
Building a subscription model into gaming is definitely a smart idea. I don't know whether it's
လာစင်ကြီးနှစ်စင်ကြီးယူပြီးဂိမ်းဝင်ဆောင်မှုပေးတဲ့လုပ်ငန်းကတိတ်ကိုကောင်းတဲ့အကြံစီလို့ထင်ပါတယ်။ဂိမ်းကစားကြသူတွေအတွက်ဒီဝင်ဆောင်မှုမျိုးကမကြခင်မှာပထမဦးစားပေးရွေးချယ်တဲ့နည်းလမ်းဖြစ်လာမလားဆိုတော့ကျွန်တော်မပြောနိုင်ပါဘူး။ဂိမ်းတွေကိုဝယ်ပြီးစုကြသူတွေလည်းအများကြီးရှိပါတယ်။ Digital ဂိမ်းတွေကိုကိုယ်ပိုင်လက်စုပ်လက်ကင်မပိုင်ဘဲမဝယ်ချင်တဲ့သူတွေလည်းအများကြီးပါ။
ရုပ်ရှင်ဂီတလောကအောင်ကြည့်လို့ရှိရင် on demand ဝင်ဆောင်မှုနဲ့ streaming လုပ်ငန်းတွေကပိုပြီးတော့မှကျေပြန့်လာတယ်အောင်မြင်လာတယ်အဓိကကတော့ကိုရုပ်ရှင်ကြည့်ခြင်းတဲ့အချိန်သချင်းနားထောင်ခြင်းတဲ့အချိန်မျိုးမှာအိမ်ပြန်ထွက်ဆရာမလို့ online ပေါ်မှာပဲလွယ်လွယ်ကူကူအဖိုးခပေးပြီးတော့ကြည့်နိုင်နားထောင်နိုင်တော့အဲ့ဒါကိုလူတွေကသဘောကျကြတာပါနောက်ပြီးတော့လာစင်ကြီးပေးထားကြတဲ့သူမျိုးဆိုရင်လည်းရွေးချယ်ကြည့်နိုင်နားထောင်နိုင်တာတွေကအများကြီးပဲလေအဓိကကတော့လွယ်ကူအဆင်ပြေမှုပေါ့ဂိမ်းကကြတော့အပျော်ရမ်းကစားတဲ့ပရိသတ်နဲ့အချိန်အများကြီးပေးပြီးကစားကြတဲ့အမာခံဂိမ်းမာတွေကြားမှာကြွားမှာပါ
တမောဟူစိန်ကလည်းအဲ့ဒီအချက်ကိုပဲထောက်ပြတာပ
ါ People are naturally inclined to do it now because they have ideas about Netflix and that kind of stuff and it works for mobile games
Netflix လို့ဝန်ဆောင်မှုမျိုးကြောင့်အဲ့ဒီလို subscribe လို့တောင်မျိုးကိုအခုလူတွေစိတ်ဝင်စားလာကြပါတယ် mobile game တွေအတွက်တော့အတိုင်းအတာတစ်ခုတည်းအောင်မြင်နိုင်ပါတယ်ဒါပေမဲ့တခြားဂိမ်းဆက်တွေနဲ့ကစားရတဲ့ဂိမ်းမျိုးကရတဲ့အတွေ့အကြုံကိုစွဲနေကြသူတွေကိုတော့စွဲဆောင်ဖို့ပိုခက်မယ်လို့ထင်ပါတယ
် smartphone တွေပေါ်မှာလူတွေအားကိုးကြတဲ့အပိုင်းကိုတော့ short တွက်လို့မရတော့ဘူးထင်တယ်ဗျသူစပစ်ဆိုတော့ဒီ smartphone ပေါ်မှာရနိုင်တဲ့ဖြော်ပြေးပိုင်းကလည်းတော်တော်လေးရေးပါတာကျွန်တော်တော်မှအခုဆိုရင်ရုပ်ရှင်တွေကိုကျွန်တော်ဖုန်းပေါ်မှာပဲကြည့်တော့တာမဆွေမမောစိတ်ကူးပေါက်လို့ဂိမ်းကစားခြင်းလည်းဒီဖုန်းပေါ်မှာပဲကစားလိုက်တာဆိုတော့ကျွန်တော်တို့လိုမျိုး smartphone သုံးသူတွေအတွက် on demand game streaming ဝင်ဆောင်မှုတွေလောက်လာတာနောက်ဆိုရင်အပြိုင်ဆိုင်ဖြစ်လာမယ်ထင်တယ်ဗ
ျ Netflix တို့ Spotify တို့လိုမျိုး mobile game streaming လုပ်ငန်းကြီးကျယ်လာမလားဆိုတာကတော့အခုပြောဖို့ခက်ပေမဲ့ smartphone သုံးသူတွေများလာတာနဲ့အမျှသူတို့ကိုဆွဲဆောင်နိုင်တဲ့တီထွင်ဖန်တီးမှုသစ်တွေကိုပို့ပြီးမြင်လာရမှာကတော့သိကြပါရဲ့ရှင
်။မဆင်းမြမွန်စီစဉ်ပြီးကိုသားညွန်ကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါ။အခုဆက်ပြီးအမှုပညာလောကသတင်းတိုးတိုးထွားထွားတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်ကြရပါမယ်။မအေးတနာကျော်စီစဉ်တင်ဆက်ထားပါရဲ့ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့မကြခင်မှာတခြင်းအစ်စ်ထွက်တော့မယ်ဆိုတဲ့ Apple အဖွဲ့ရဲ့တခြင်းတက်ပြီးတော့အာရှတလောကနာမည်အကြီးဆုံး model တွေစုပြီးတော့အာရှ model ပွဲတော်ကိုဆင်နွှဲခဲ့ကြပါရင်ဒီလိုမျိုးကမ္ဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွက်လာပြီးကိုရွက်ပြပေးသွားပါမယ်။ဆွေးနွေးငန်းကကမ္ဘာကျော် pop guitar အဖွဲ့ဖြစ်တဲ့ Apple အဖွဲ့ဟာ35နှစ်အတွင်းမှာပထမဆုံးအကြိမ်အနေနဲ့တချင်းနှစ်ပုဒ်ကိုအခုဒီဇင်ဘာမှာထုတ်ဖို့ရှိနေပါတယ်။အဘအဖွဲ့ကဂီတအဖွဲ့တွေထဲမှာစီးပွားရေးရအောင်မြင်ဆုံးဂီတအဖွဲ့ဖြစ်ပြီးတော့တေးတပြားနဲ့တချင်းတစ်ပုဒ်ထဲတေးတပြားစုစုပေါင်း385တန်းကျော်လောင်းချနိုင်ခဲ့တာပါ။1983ခုနှစ်ကနေပြီးတော့သူတို့အဖွဲ့ကွဲသွားခဲ့တဲ့1982ခုနှစ်ကြားမှာတေးတပြား6ခုထုတ်လုပ်ဖြန့်ချိခဲ့ပါတယ်။အမျိုးသား2ဦးအမျိုးသမီး2ဦးနဲ့အဖွဲ့ထားတဲ့အဖွဲ့ဝင်4ဦးပါအဘအဖွဲ့ကသူတို့တချင်းတဲ့နဲ့ပတ်သက်လို့ကြေညာချက်ထုတ်သွားခဲ့ပါတယ
် I would say all the way from when we started back in 2013 the most frequently asked question has been what happened afterwards
အဖွဲ့ကိုဖျက်လိုက်ပြီးတော့35နှစ်လောက်ကြာတဲ့အခါမှာကျွန်တော်တို့တွေပြန်ပေါင်းပြီးတော့တချင်းတွေပြန်လုပ်ကြရင်ကောင်းမယ်ဆိုပြီးတော့စဉ်းစားမိပါတယ်တကယ်တမ်းပြန်လုပ်ဖြစ်တော့လဲအရင်ကတည်းကဘာမှပြောင်းမသွားသေးပါဘူးခဏလေးအားလည်းရဲ့အပန်းပြေခီးထွက်ဖို့ခွင့်ယူပြီးပြန်လာသလိုခံစားရပါတယ်လို့သူတို့ရဲ့ကြေညာချက်မှာပြောထားပါတယ်။သူတို့အစ်စ်တွေနဲ့တချင်းနှစ်ဖို့ထဲမှာ I still have faith in you ဆိုတဲ့တချင်းကတော့သူတို့ကိုစားပြတဲ့ကာတွန်းရုပ်တွေနဲ့ဂီတဗီဒီယိုတွေမှာဖျော်ပြမှာဖြစ်ပြီးတော့ဒီကမှမှာထုတ်လင်းပါလား။အဘအဖွဲ့ဟာ1984ခုနှစ်ကကျင်းပတဲ့ Eurovision တချင်းဆိုပြန်ပွဲမှာ Waterloo ဆိုတဲ့တချင်းနဲ့အနိုင်ရပြီးကြော်ကြားလာခဲ့တာပါ Dancing Queen, Mamma Mia, Thank You for the Music နဲ့ Many 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 ဆိုတဲ့တချင်းတွေနဲ့တကွာလုံးမှာပောက်ခဲ့ပါတယ်အခုတော့အဘအဖွဲ့သားတွေရဲ့အသက်တွေလည်း60 90ရှိကုန်ကြပါပြီအရင်တော့သူတို့အဖွဲ့ပြန်ပြီးတော့စူးစီးဖို့တိုက်တွန်းကြတာတွေကိုတစ်ချိန်လုံးညင်းနေခဲ့ပြီးတော့မှတခါတလေပဲအတူတွဲပြီးဖြောပြေးတာတွေရှိခဲ့တာပါဇနီးမောင်နဲ့ဇုံနဲ့နှစ်တွဲနဲ့ဖွဲ့ထားတဲ့သူတို့အဖွဲ့ဟာလင်းနေမယားတွေကွဲပြဲကြပြီးသူတို့အဖွဲ့လည်းပြတ်သွားခဲ့တာဖြစ်ပါရှင်အာရှတလောကနာမည်အကြီးဆုံး model တွေပြီးခဲ့တဲ့သတင်းပတ်တင်းငရီနေမှာတောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာရောက်ရှိခဲ့ကြပြီးတော့နှစ်စဉ်ကျင်းပနေကြအာရှ model ပွဲတော်မှာပါဝင်ဆင်နွှဲခဲ့ကြပါသည်ဂီတဖြော်ပြပွဲတွေရောဖက်ရှင်ရှိုးပွဲတွေရောစုပေးပွဲအခမ်းအနားတွေကိုရောဒီပွဲတော်မှာကျင်းပခဲ့ပါတယ်။တောင်ကိုရီးယား K-pop အမျိုးသားအဖွဲ့တစ်ခုဖြစ်တဲ့ UNB အဖွဲ့ကလည်းဖြော်ပြခဲ့သလို K-pop နာမည်ကျော်အဆိုတော်ကျောင်းလီကတော့ဖက်ရှင်အကြဆုံးဖက်ရှင်နီးစတာဆုရခဲ့ပါတယ်။သူပါဝင်ခဲ့တဲ့အမျိုးသမီး K-pop အဖွဲ့ Nine Music အဖွဲ့နဲ့လွန်ခဲ့တဲ့နှစ်ပိုင်းကဒီပွဲမှာဖြော်ပြခဲ့တာကိုအမှတ်ရမိတယ်လို့စုယူရင်းနဲ့ကျောင်းလီကပြောသွားပါတယ်။ဒီညဒီပွဲကိုတက်ရောက်ဖို့ဖိတ်ကြားခံရတာအခုလိုစုရရတာအတွက်ကျွန်မရန်ကိုကျေးဇူးတင်ပါတယ်
ကုနာငါဗီဒီယိုကြည့်ပြီးတော့မှတိတ်မကြသေးတဲ့နှစ်ပိုင်းမှာဒီလိုဖြောပြေခဲ့တာကိုတွားပြီးတော့သတိရမိပါရင်ဒီညဖြောပြေပွဲတရားခွင့်ရတာအရင်ကိုခုံယူပါတယ်ရှင်လို့အသက်28ခုနှစ်ရှိလာပြီဖြစ်တဲ့ကြောင်းလီကပြပါရင်ဒီပွဲတော်ကိုတရုတ်အိန္ဒိယဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတို့ကမော်ဒယ်တွေလာရောက်ခဲ့ကြပါရင် ထိုင်းတန်းမော်ဒယ်တယောက်ဖြစ်ဖို့အတွက်ကိုကိုကိုယုံကြည်မှုအပြည့်ရှိဖို့ကအဓိကပါပဲလို့ထိုင်းကမော်ဒယ်ထရီဆန်နူဆိုရနမ်ကပြောပါရင်ထိုင်းကနောက်ထပ်မော်ဒယ်တယောက်ဖြစ်တဲ့ဆက်ဗီနာမိုင်ဆန်ကတော့အရှေ့မော်ဒယ်ဆိုရသွားတာပါဒီစုကိုရရတဲ့အတွက်အရန်လဲဝမ်းသာအရန်လဲခုံယူမိပါတယ်လို့မျှော်လင့်မထားပေမဲ့လည်းအရန်ကျေးဇူးတင်ပါတယ်လို့အသက်26နှစ်ရွယ်ဆက်ဗီနာမိုင်ဆန်ကပြောသ top to let Suri Yadwa give our issue.
ဒီတစ်ပတ်သူယုံကြည်ရာအစီအစဉ်မှာတော့ဘီတုကပညာရှင်စာရေးဆရာမမေကူးကဘာကိုယုံကြည်တယ်လဲဆိုတာနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။ဟုတ်တိုင်းတွေနေရင်တွေမိလာမှုတွေရေပြက်လက်မှုတွေရေကြီးရေကျန်းတာတွေကံမပြူတာတွေအားနည်းတဲ့ရင်းမြောက်သွားတဲ့နည်းနဲ့ရေစိုးပတ်တွေအတန်စုံညံတာတွေလူညံတာတွေရာသီဥပုပ်ပြင်းတာတွေအပူလိုက်ရခက်တာတွေနဲ့စိတ်နှလုံးဆိုပြတဲ့တကင်ပန်းမှ သဘောပေးတဲ့ခံရဆုံးနိုင်ငံတော်မြန်မာနိုင်ငံဒူရီယာနေရာမှာရှိပါတယ်။ရာသီဥတုကတကယ်ကြောင်းလဲဆိုရမှာဖြစ်တော့တဲ့ကြောင့်မို့လို့ကြိုတင်ပြသထားဖို့လိုအပ်ပါတယ်။မောင်းနှံတက်ခိုက်မှုမြန်မာဖြစ်တဲ့အတွက်ကြောင့်မို့လို့အသက်အိုးရင်ပြသခြင်းလေးဆုံးနိုင်ပါတယ်။မိုးသီးတစ်စားရာသီမှာဖြစ်တဲ့အတွက်ကြောင့်မို့လို့ရေရှမ်းမယ်၊မြေဆီလာပြုံးတိမယ်၊နေရာအစာဥတုလည်းအင်းနဲ့တက်စီဆောက်ဆုံးမှာဖြစ်ပါတယ်။ရည်ကြီးမြတ်ပြည်တွင်ရှိလာမှာဖြစ်တဲ့အတွက်ကြောင့်မို့လို့အင်ယာစာဦးတွေမကောက်ဘူး။တပတ်ပိုင်ဝင်ချင်းပြည့်စည်မယ်။ရည်သူညီညာမှုကြောင့်ယောဂရီထူပြောမယ်။အသက်အန္တရာယ်ဆုံးရှုံးနိုင်ပါတယ်။လူတယောက်တဦးချင်းစီရဲ့ပြုမှုဆောင်ရွက်ချက်တွေကလောကကြီးကိုနည်းနည်းအများသိရမှုရှိပါတယ်။အထူးသဖြင့်စာဦးတလုံးတိစောက်တော်မယ်ဆိုရင်ကဘာကြီးပေါ့ကျိုးသိရမှုအများကြီးရှိဖြစ်ပေါ်နိုင်ပါတယ်။ဒါကြောင့်အချိန်ကအားဖြင့်စာဦးတလုံးဆက်လို့ရခံမှာရောအသုံးပြုစဉ်ခံမှာရောထွက်ရှိလာတဲ့ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုကိုတနင်္သာရောရှားပေးနိုင်တယ်။ရေရင်းမြေထိခိုက်မှုကိုထိန်းသိမ်းပေးနိုင်တယ်။ဆွမ်းအသုံးချမှုကိုရှားရှားပေးနိုင်တယ်။ဘီရွတ်မြေကြီးနဲ့ပါပြီးတော့ဝင်းချင်းကိုထိန်းသိမ်းဆောက်ရှားပေးနိုင်တယ်။အစာအုပ်မျိုးကိုဆက်လို့တင်ပါတယ်။ဒါကြောင့်အစာအုပ်တစ်ခုဆက်လို့မယ်ဆိုရင်စက်ကလေးမဲ့ဒီဇိုင်းနဲ့ဆက်လို့ပို့လွှဲပါတယ်။သတ်စီမင်းဒီဇိုင်းနဲ့ဆောင်ထားတဲ့အစာအုပ်ရာဆိုရင်စားရရင်းမြစ်ကိုထိန်းသိမ်းပေးတယ်။အသုံးပြုလို့ရတဲ့အရာမှန်သမျှကိုပြန်လည်အသုံးပြုနိုင်အောင်စူးစမ်းပေးတယ်။စားဥစားလုံးနေစင်မှာရောအသုံးပြုနေစင်ခိုက်မှာမှာပတ်ဝန်းကျင်ကိုအနည်းငယ်ချစ်စေတဲ့ဓာတ်ဥတန်းခွေတွေဆုပ်ဖြစ်ဖြစ်စင်းနေထုတ်လုပ်မှုနည်းနိုင်ဆုံးဖြစ်အောင်လို့ရည်ရွယ်တည်ဆောက်ထားတယ်။ဒေသရာသီဥတုယူဝရင်ချင်းမုထုံနဲ့စင်လာအနည်းပတ်ဝန်းကျင်နဲ့လာရောက်ညူတွေဖြစ်အောင်တည်ဆောက်ထားတယ်။လူထိုင်မှုစနစ်ကိုမြင့်တင်ပေးတယ်၊ကျန်းမာတိုးတက်မှုကအစအစပြီးတော့ရရှိအကျိုးပြုထောက်ပံ့ပေးတယ်။တရှိဝင်းကျင်လောကကိုလည်းမပြည့်စုံတဲ့အကူအညီထောက်ပံ့ပေးတယ်။ဒီလိုစစ်စေးမဲ့ဆိုင်နဲ့တခြားလက်ရှိအောင်ရရှိတဲ့တဘာပဝင်းကျင်ဆိုင်အကျိုးကျေးဇူးတွေရတော့ကျင်းနဲ့အရေးသွေးကိုတိုးတက်ကောင်းမွန်စေတယ်။တရှိနဲ့ရေရရှိအောင်အကူအညီထောက်ပံ့ပေးတယ်။ပေရက်စိုးချိုးနေတဲ့စုပြည့်ပစ္စည်းတွေနဲ့လည်းဝင်းကျင်ကိုအကျိုးပြုတယ်။ပြန်လည်ဖြည့်တည်နိုင်တဲ့တဘာဝဆိုင်ရဲ့ရည်မြင့်များကိုသာအသုံးပြုထားတယ်။ကဘာကြီးပုံတွေလာမှုကိုစိုက်တာစီပေးနိုင်တယ်ကိယာဆက်တမ်းမှုစနစ်တွေကိုခွင့်ပြုထုတ်တတ်စေတယ်။စာစင်းနိမဒီဇိုင်းနဲ့အစာအုပ်တွေဆောက်လုပ်မယ်ဆိုရင်လူမှုရေးဆိုင်အကျိုးကျေးဇူးတွေရရှိမှာဖြစ်ပါတယ်။ ကျိုးကျစုတွေကတော့ဒါပဲမှအရှိပဲစီးပွားရေးစနစ်တွေကိုအပိတ်ထားပံပေးတယ်နေထိုင်သူတွေကပတ်ဝန်းကျင်တွေတည်းရမှာဝင်ရောက်ကုညီမှာဖြစ်တော်ရကြမို့လို့ကိုကိုကိုလေးစားစေတယ်ပံသူတွေရဲ့စိတ်ကိုဂျီနုချမ်းမြေစေတယ်ဆက်စင်းနဲ့ဇာနဲ့ဆက်လုပ်တော်ရကြမို့လို့စီးပွားရေးဆိုင်ရာဝန်ကျင်ဆိုင်ရာအကျိုးကျစုတွေရရှိမှာဖြစ်ပါတယ်ဆိုရင်လည်းအလင်းကိုကျိုးရှိသုံးချမ်းနဲ့တပံပေးရတဲ့ တင်အောင်တိစောက်ထားရတဲ့ကြောင့်မို့လို့တာရှိခန်းနဲ့အပြင်ကိုပြင်ပကနေပြီးတော့စွန့်ရင်ရေစားရထောက်ပံ့ပြီးစုရမရရှိရင်လည်းတပတ်လာမီကိုခရှင်နေထိုင်နိုင်အောင်လို့ထောက်ပံ့ပေးထားတယ်ဒါကြောင့်တပတ်ပေါင်းရသူတရောင်းကြီးတွေရှိပြီးတော့နေတိုင်းသူကိုအကျိုးပြုတယ်ဆက်စိမ့်မဲ့ဒီဇိုင်းနဲ့ဆက်ထားတဲ့ကောင်းကင်ကိုလုပ်ကြည့်မယ်ဆက်လုပ်ကြည့
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ပေးတဲ့သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ VOA American အသံရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီအထိစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်တနင်္လာနေ့ညဘက်အစီအစဉ်တွေအစုံမတက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးပါမယ်ရှင
်အစ္စရေးနိုင်ငံမှာရှိတဲ့တန်ယုံကိုတယ်လီဗီဗ်ကနေဂျေရုဆလင်မြို့ကိုအမေရိကန်ပြည်ထောင်စုကတရားဝင်ပြောင်းရွှေ့ဖွင့်လှစ်လိုက်ပါပြီဒီလိုကိစ္စအပေါ်ကန့်ွက်ဆန္ဒပြသူတွေကိုအစ္စရေးကအကြမ်းဖက်နေနှင်းခဲ့တာကြောင့်တိဆုံးသူအနည်းဆုံး38ဦးနဲ့ထိခိုက်ဒဏ်ရာသူများနဲ့ချီရှိနေတဲ့ကြားကပဲတန်ရုံကိုပြောင်းရွှေ့လိုက်တာပါအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပေါ်နေတဲ့နေရာနဲ့ကီလိုမီတာ100လောက်ဝေးတဲ့နေရာမှာအမေရိကန်နဲ့အစ္စရေးအရာရှိတွေကတန်ရုံဖွင့်ပွဲကိုကျင်းပခဲ့တာဖြစ်ပါတယ်တန်ရုံဖွင့်ပွဲအတွက်သွားတဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ဝင်တမရထရမ့်ရဲ့သမက်ဖြစ်သူအင်ပီရိုအကြံပေးဂျယ်ရက်ကူရှင်နဲကတော့တမရထရမ့်ရှိမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့တမရအဆက်ဆက်ကတန်ယုံရွှေ့ပြောင်းတဲ့ကိစ္စအတွက်အချိန်ချင်းနောက်ဆုတ်ခဲ့ကြပေမဲ့ဒီတမရကတော့ပြောတဲ့အတိုင်းတကယ်လုပ်တဲ့သူဖြစ်တယ်လို့ဖွင့်ပွဲမှာပြောကြားခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဆူရာဘာယာမှာတနင်္လာနေ့ကဖြစ်သွားခဲ့တဲ့အသေးခံဘုံခွဲတိုက်ခိုက်မှုကိုမိသားစုတစ်ခုတည်းကလူ5ဦးကနေပြုလုပ်ခဲ့တာလို့ရဲတပ်ဖွဲ့ကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုကြောင့်လူ10ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။တနင်္ဂနွေနေ့တုန်းကလည်းအကြံဖက်ဖျားကြောင်တွေကိုအကြံဖက်တိုက်ခတ်မှုပြုလုပ်ခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးပြီးတော့42ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။မြောက်ကိုရီးယားကကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာဆွေးနွေးညင်ညမ်းမှုတွေပြုလုပ်ဖို့တရုတ်နိုင်ငံဘေကျင်းမြို့ကိုရောက်ရှိနေကြောင်းတောင်ကိုရီးယားမီဒီယာဂျပန်နဲ့တောင်ကိုရီးယားမီဒီယာတွေမှာဖော်ပြနေကြပါတယ်။တရုတ်နိုင်ငံကိုရောက်လာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေဟာနိုင်ငံတော်အက်ဂီဟာကိုတွားခဲ့ကြတယ်လို့ဆိုပါတယ်။အီရန်နိုင်ငံမှာကျင်းပတဲ့လွတ်တော်ရွေးကောက်ပွဲရလတချို့ကိုကြေညာပြီးတဲ့နောက်ရှီးယားဘာသာရေးခေါင်းဆောင်မုခ်တာရာအယ်ဆာရာကိုထောက်ခံသူတွေဟာမြို့တော်ဘက်ဒါရဲ့လမ်းမတွေပေါ်ထွက်ပြီးတင်းငင်းနေနေကအောင်မဲခံခဲ့ကြပါတယ်တိုက်ပြည်အတွင်းကခရိုင်ထက်ဝက်ကျော်ရဲ့ကရထွက်လာတဲ့မဲရလက်တေအရအယ်ဆာရာဥဆောင်နေညောင်းအဖွဲ့ကထိတ်ကနေဥဆောင်နေကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာခဲ့ပါတယ်အယ်ဆာရာကိုယ်တိုင်ကတော့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ခြင်းမရှိပါဘူးဒါပေမဲ့မြို့တော်ဘက်ဒါမှာအမှတ်နေရာအများစုကိုအနိုင်ရထားတဲ့ညောင်းမောင်းအဖွဲ့အတွင်းကပြောင်းလဲမှုတွေကိုအဆုံးပြတ်ပေးနိုင်မဲ့ပုံကတူဖြစ်လာမှာပါခင်ဗျ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zonyek ဖြစ်ပါတယ်။ VOA ကနေအခုအတန်လွှင့်တဲ့တနာရီစာအစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိအစအဆုံးပြန်ပြီးနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မညသစင်အောင်ပါ
This program has come to you from the Voice of America, Washington.